ဟောင်ကောင်မှာစန္ဒပြပွဲတွေကြောင့်အချက်တဲနဲ့ရင်ဆိုင်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးနွေးပွဲတစ်ခုမှာသူရာထူးကနှုတ်ထွက်ခြင်းကြောင့်ပြောခဲ့တယ်လို့ဆိုပါတယ်။လျှို့ဝှက်အတန်ဖန်ထားတာကိုရိုက်တာသတင်းဌာနကရပြီးတော့အခုလိုဖော်ပြရေးသားခဲ့တာပါ။အဲ့ဒီလျှို့ဝှက်အတန်ဖန်ချက်ပါအချက်လက်တွေနဲ့ပတ်သက်ပြီးအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့ရာထူးကနှုတ်ထွက်ဖို့မရှိတဲ့အကြောင်းမစ်လန်ကတုံ့ပြန်သွားခဲ့ပါတယ်အပြည့်စုံကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဟောင်ကောင်မှာအခုလိုဆန္ဒပြနေတာ3လတာကြာမြင့်ခဲ့ပြီဖြစ်ပါတယ်ဒီဆန္ဒပြပွဲမှာတော့ဟောင်ကောင်ကိုလွတ်လပ်မှုပေးဖို့ကြွေးကြော်ခဲ့ကြတယ်လို့ဆန္ဒပြသူတယောက်ကလည်းဟောင်ကောင်သားတွေလွယ်လွယ်နဲ့အရှုံးမပေးတတ်ဘူးဆိုတာကိုဟောပြောသွားခဲ့တာပါလာနဲ့ချီကြာမြင့်လာတဲ့ဆန္ဒပြပွဲတွေဟာအာရှငွေကြေးဗဟုအချက်အချာတစ်ခုဖြစ်တဲ့ဟောင်ကောင်ရဲ့နေထဒူဝလုပ်ငန်းတွေကိုရပ်ဆိုင်းသွားစေတယ်လို့ဟောင်ကောင်အစိုးရကလည်းအကြက်ရိုက်နေစေခဲ့ပါတယ်။ဒီချိန်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကသူ့မှာနှုတ်ထွက်ဖို့ရွေးစရာလမ်းသာရှိရင်နှုတ်ထွက်ချင်တယ်ဆိုပြီးပြီးခဲ့တဲ့အပတ်ကစီးပွားရေးလုပ်ငန်းရှင်တစုနဲ့တွေ့ဆုံရာမှာပြောကြားခဲ့တဲ့ဆိုတဲ့ရှုပ်ဝက်အတန်ဖန်းချက်ထွက်ပေါ်လာခဲ့ပါတယ်။တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကိုအတည်ပြုဖို့ကြိုးစားခဲ့တဲ့ကြောင်းဟောင်ကောင်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဗျမ်းပတာဖြစ်ခဲ့ရကြောင်းသူ့အမားအတွက်တောင်းပန်လိုကြောင်းအတန်ဖန်းချက်မှာပါရှိခဲ့ပါတယ်။အင်္ဂါနေ့မှာတော့အတန်ဖန်းချက်ပါအချက်လက်တွေနဲ့ပတ်သက်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့ယာရုကနှုတ်ထွက်ဖို့မရှိကြောင်းသတင်းထုတ်တွေကိုပြောခဲ့ပါတယ
်။ I have never tendered a resignation to the Central People's Government.
ကျမအနေနဲ့ဘယ်တော့မှဗဟုအစိုးရစီကိုယာဒူးနှုတ်ထွက်စာမတင်ခဲ့ပါဘူး။ယာဒူးကနှုတ်ထွက်ဖို့ကိစ္စဗဟုအစိုးရနဲ့ဆွေးနွေးဖို့လဲစဉ်းနောင်မစဉ်းစားခဲ့ပါဘူး။ယာဒူးကနှုတ်ထွက်တာမထွက်တာကကျမရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ပါ။အဲ့ဒီအစည်းအဝေးကတီးတန့်လုပ်ခဲ့တဲ့အစည်းအဝေးတစ်ခုဖြစ်လို့ကျမကလူပုဂ္ဂိုလ်တယောက်ရဲ့ခံစားချက်နဲ့ဒီလိုခက်ခဲတဲ့အခြေအနေမှာယာဒူးကထွက်တာကလွယ်ကူတဲ့ရွေးချယ်မှုတစ်ခုပဲလို့ပြောခဲ့တာပါ။ဒီ3လအတွက်ကျမကိုကျမပြောနေခဲ့တာကကျမနဲ့ကျမရဲ့အုပ်ချုပ်ရေးအဖွဲ့အနေနဲ့ဟောင်ကောင်ကိုကူညီဖို့ဆက်ရှိနေရမယ်ဆိုတာပါပဲ
။ဘယ်လိုပဲဖြစ်ဖြစ်ဟောင်ကောင်လူထုကတော့တည်တံ့အစည်းအဝေးတွေကကယ်ရီလာမြေပြောစကားဟာဟောင်ကောင်မှာတည်ကြအခြေခံဥပဒေရှိသည့်တိုင်အောင်ဟောင်ကောင်ကိုတရုတ်အစိုးရကသာအုပ်ချုပ်နေကြောင်းပြသနေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ကယ်ရီလာမှာဘီဂျင်းရဲ့ရုပ်သေးပါလို့လည်းဟောင်ကောင်တရုတ်တက္ကသိုလ်ကပေါမော့ခအမ်နော့ခပြောပါတယ်။တချို့ဟောင်ကောင်သားတွေကလည်းတရားမဏ္ဍပ်ရင်ပြအရေးခင်းတုန်းကလို့တရုတ်စိုးရကစစ်တပ်အုံပြုပြီးနေနေမှာကိုလည်းစိုးရိမ်နေကြပါတယ်။စက်တင်ဘာလ2ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဂန်ရွမ်ကဟောင်ကောင်စိုးရကိုထောက်ခံကြောင်းအခုလိုပြောပါတယ်
။关于周末发生在香港的这些暴力违法的行动，香港特区政府
ဟောင်ကောင်စိုးရကရောရဲတပ်ဖွဲ့ကပါဥပဒေချိုးဖောက်တဲ့အကြမ်းဖက်လုပ်ရက်တွေကိုတရားဝင်တုတ်ပြန်နေပါတယ်။အုပ်ချုပ်ရေးမှူးကယ်ရီလန်ဦးဆောင်တဲ့ဟောင်ကောင်အစိုးရနဲ့ဟောင်ကောင်ရဲတပ်ဖွဲ့ကိုဗဟုအစိုးရကအားပေးထောက်ခံတယ်လို့ကျွန်တော်အလေးထားပြောကြားခြင်းပါတယ်
။ဟောင်ကောင်ကအကြမ်းဖက်လုပ်ရက်တွေကိုဟောင်ကောင်အစိုးရကိုယ်တိုင်ဖြည့်ရှင်းနိုင်ကြောင်းယုံကြည်တယ်လို့လည်းကန်ရွမ်ကပြောသွားခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့နှစ်ဖက်ဆွေးနွေးမှုတွေအရေးပါမှုကိုတော့စက်တင်ဘာလ3ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကထပ်မံထောက်ပြပြောဆိုခဲ့ပါတယ
်။有关香现在香港面对的暴力升级的问题。
ဟောင်ကောင်ဆိုရနေနဲ့တရားဝင်နီးလန်းတွေကိုအသုံးပြုပြီးတရားမဝင်လုပ်ရက်တွေရပ်ဆိုင်းအောင်လှုပ်ဆောင်ပါမယ်။ပြီးတော့လည်းဟောင်ကောင်ပြည်သူတွေနဲ့အစိုးရကြားဆက်သွယ်ပြောဆိုမှုတွေလည်းကြဲကြဲပြန့်ပြန့်လှုပ်ဆောင်သွားပါမယ်။
ဟောင်ကောင်လူထုမလိုလားတဲ့အကြမ်းဖက်လုပ်ရက်တွေပိုပြီးမြင့်တက်လာတာကိုစိုးရိမ်ကြောင်းပြောသလိုအားလုံးရဲ့ဘုံရည်မှန်းချက်ဟာဟောင်ကောင်မှာအကြမ်းဖက်မှုတွေအဆုံးသတ်ပြီးငြိမ်းချမ်းတည်ငြိမ်မှုပြန်လည်ထူထောင်ရေးဖြစ်တယ်လို့လည်းပြောပါရယ်ဟောင်ကောင်လူငယ်တွေနဲ့အစိုးရအကြားထိတ်တိတ်ရင်ဆိုင်ဖြစ်နေမှုကိုရှောင်လွှဲဖို့အတွက်ဟောင်ကောင်အစိုးရအနေနဲ့အကောင်းဆုံးဆက်သွယ်ရေးလမ်းကြောင်းတွေကိုရှာကြံဖော်ထုတ်သွားမှာဖြစ်တယ်လို့ပြောသလိုနိုင်ငံရေးအမြင်မတူသူနောက်ခံပတ်ဝန်းကျင်မတူသူတွေနဲ့ဟောင်ကောင်အစိုးရအကြားဆက်သွယ်ရေးလမ်းကြောင်းတစ်ခုတီထောင်သွားဖို့ကိုလည်းကယ်ရီလမ်ကအကြံပြုပြောကြားသွားကြောင်းပါခင်ဗျာ